မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေပြောပြတဲ့တပ်ဖြတ်ခံရမှုတွေအတ္တမပြုကျင့်ခံရမှုတွေအများအပြားကြားခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ
် We talk to people that have seen their villages torched, burned. We have seen people that have witnessed barbaric violence.We have seen people that have witnessed people being killed in large
numbers. ရွာနဲ့မိရှုခံခဲ့ရတဲ့သူတွေနဲ့ကျွန်တော်တို့စကားပြောခွင့်ရခဲ့ပါတယ်။အချမ်းဖတ်မှုတွေကိုကိုယ်တိုင်ကျုံတွေ့ခဲ့ရသူတွေနဲ့လည်းတွေ့ခွင့်ရခဲ့ပါတယ်။လူတွေအများပြတ်တက်ပြတ်ခံရတာတွေ၊အဓမ္မပြုကျင့်ခံရတာတွေ၊နှင်းပန်းနှိပ်စက်တာတွေကိုကိုယ်တိုင်ကျုံခဲ့ရသူတွေနဲ့လည်းတွေ့ခဲ့ပါတယ်။ဒီအဖြစ်အပျက်တွေတခြားနေရာတွေမှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေနဲ့မတူပါဘူး။ဒါကြောင့်လက်ရှိအခြေအနေတွေကိုပြောင်းလဲသွားအောင်ဒီလူတွေဘေးကင်းလုံခြုံစွာနေရပ်ပြန်ခွင့်ရအောင်မြန်မာအစိုးရကိုပို့ပြီးဖိအားပေးဖို့ဖြစ်လာခဲ့ပါတယ်လို့အထွေမှုချုပ်ဂူတာရက်စ်ကဒီကနေ့ဘင်္ဂလားဒေ့ရှ်ကနေပြန်မထွက်ခွာခင် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်ပြောကြားခဲ့ပါတယ်ဒီဒုက္ခသည်တွေကတရားမျှတမှုကိုလိုလားပြီးဘေးကင်းလုံခြုံစွာနဲ့ထာနေပြန်လိုကြတယ်လို့လည်းကုလအထွေမှုချုပ်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ကုလအထွေမှုချုပ်နဲ့ကမ္ဘာပံအကြီးအကဲဂျင်းယုံကန်တို့ကော့ဆက်ဘဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေသူတို့ကိုကူညီပေးနေတဲ့လူမှုအတိုင်းအဝိုင်းတွေနဲ့တသားတည်းရှိတာကိုပြသတဲ့ခီးစဉ်ဖြစ်တယ်လို့လည်းကုလအထွေမှုချုပ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပြည်သူတွေရဲ့ရန်ပင်ကူညီမှုရရောမှုတွေဟာဆိုရင်လူထောင်ပေါင်းများစွာကိုအသက်ကယ်တင်နိုင်ခဲ့ပြီးလူသားချင်းစာနာထောက်ထားမှုရဲ့အကောင်းဆုံးပြတ်ရုပ်လည်းဖြစ်တယ်လို့အထွေမှုချုပ်ကပြောပါတယ်။ရခိုင်ပြည်နယ်တွင်အချမ်းဖတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်းသိန်းချီထွက်ပြေးရတဲ့ကိစ္စဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်အမေရိကန်ကုလသမဂ္ဂတို့ဘက်ကဆွဆွဲချက်ကိုတော့မြန်မာဆိုရဘက်ကပေးချထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာဘက်ကလက်မခံသလိုဒီလူတွေကိုနိုင်ငံသားပေးရကလည်းဥပဒေအတိုင်းသာဆောင်ရွက်ရမယ်လို့မမမမရက်တီပြောဆိုနေတာဖြစ်ပါတယ်။တိမ့်နဲ့ချီတဲ့ဒုက္ခသည်တွေထာနေပြည့်ရဲ့လုပ်ငန်းစဉ်ကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူထားပြီမယ်လို့လည်းအလုံးမဖြစ်သေးပါဘူးရှင်။